ိုင်းမြန်မာနယ်စပ်မဲဆောက်မြို့ထဲမှာမေလ22ရက်နေ့ကနယ်မြေကန်ရဲတပ်ဖွဲ့အပါအဝင်အဖွဲ့စုံကလမ်းတွေမှာဂိတ်တွေချပြီးပိတ်ဆို့စစ်ဆေးမှုတွေလုပ်ခဲ့တယ်လို့ဆက်ယုံငယ်နေရာတွေကလည်းစစ်ဆေးခဲ့တာကြောင့်မြန်မာ80ဦးထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။ဒါကြောင့် VOA ဒီအကြောင်းနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မတ်အေးမာကနေထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံမဲဆောက်မြို့ထဲမှာမေလ22ရက်နေ့ကနယ်မြေကန်ရဲတပ်ဖွဲ့နေကြားဆောင်တပ်ရင်ထင်းရဲနဲ့လောက်ဝကအပါဝင်ဌာနဆိုင်ရာဝန်ထမ်းအဖွဲ့ချုပ်ကဂိတ်ချစစ်ဆေးတာရှောင်းတခင်စစ်ဆေးတာတွေလုပ်ခဲ့ကြောင်းမြန်မာပြည်သားများရဲ့ပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။မဲဆောက်မြို့ TK Fashion အထက်ကျောက်ဆက်ရုပ်ကြီးအနီးနားမဲထောင်လမ်းဖြစ်ပါတယ်။အဲ့ဒီမှာကျွန်တော်စစ်စီဂိတ်တကိတ်ပြီးတော့မြေဆောက်မှုအရှိတောင်ပဲဆိုတာအကံဘီဘန်းနဲ့မဲတောင်မှကြီးရရှားတယ်တနည်းအားပြီးတော့မြေဆောက်မှုအရှိပဲဆိုတာကဆိုဖိုင်ရက်ွက်နဲ့နောင်ဘွားရာကြတနည်းအားအဲ့ဒီသုံးနေရာမှာအထိန်တိုင်းဂိတ်ချက်စစ်စီတာဖြစ်ပါတယ်အဲ့ဒီတွေ့ဆားဆားတဲ့အထောက်တန်းမရှိတဲ့မြန်မာနိုင်ငံသားတွေနဲ့မော်တော်ဆိုင်ကယ်အထောက်တန်းမရှိတဲ့မြန်မာနိုင်ငံသား80လောက်အပန်းခံရတယ်လို့ကျွန်တော်သိရပါတယ
်။နေရာသုံးခုမှာဂိတ်ချစစ်ဆေးတာတွေလုပ်ခဲ့တယ်လို့မြန်မာပြည်သားများအလုံးလောက်ကြိုင်နေတဲ့စက်ရုံငယ်လေးတွေကိုလည်းစစ်ဆေးမှုတွေလုပ်ခဲ့တယ်လို့ဆိုပါရယ်
။မဲဆောက်မြို့တောင်ပိုင်းမှာရှိတဲ့အိမ်ယုံလို့ခေါ်တဲ့ကျွန်တော်တို့ဒီဘောပေါ့အိမ်ယုံမှုလုပ်ငန်းငယ်လေးတွေပေါ့အဲ့ဒီလုပ်ငန်းငယ်လေးတွေကျွန်တော်တို့နှစ်ယုံသုံးယုံကိုစစ်ဆေးပြီးတော့အလုပ်ရှင်မှာတတ်မှတ်ထားတဲ့လုပ်ငန်းလိုင်စင်ရှိမရှိအလုပ်ရှင်ခိုင်းနေကြတဲ့အလုပ်သမားမှာသမထားတဲ့စားစံအထောက်အထားပြည်စုံမှုရှိရှိကိုစစ်ဆေးပါတယ
်။ဥပဒေချိုးဖောက်မှုရှိကြောင်းတွေ့ရတဲ့ဆက်ယုံတချို့ကတော့ဒဏ်ကြေးပေးဖို့ဆုံးဖြတ်တာတွေလည်းရှိခဲ့တယ်လို့ဆိုပါရယ်။အလားတူဒီရက်ထဲမှာပဲချင်းရိုင်ပြည်နယ်နဲ့ဘန်ကောက်အနီးနကုံပထုံမြို့နယ်ထဲမှာတော့တရားမဝင်မြန်မာတွေအစုလိုက်အပြုံလိုက်ဖမ်းမိတာတွေလည်းရှိခဲ့တယ်လို့ဆိုပါရယ်
။အထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ပြည်နယ်မဲအိုင်းမြို့နယ်လက်ဆက်ကနေပြီးတော့အထိုင်းနိုင်ငံတို့တရားမဝင်ရောက်လာတရားမဝင်မြန်မာကလေးဦးထိုင်းနိုင်ငံသားတက်ကဖမ်းဆီးခဲ့လို့ပြီးခဲ့တဲ့မေလ12ရက်နေ့မှာလဲပတ်ကောက်ပြူတော်ဒီမှာရှိတဲ့နှခေါပထုံပြည်နယ်ပန်မီညုံနယ်တဲ့ကကြာစံထုတ်လို့ရအလို့တခုကိုသက်ဆိုင်ရနေရှောင်းသွဲဖြစ်ဖြစ်တဲ့အခါမှာကျွန်တော်တရားမဝင်မြန်မာ32ယောက်ဖမ်းဆီးခဲ့ပါလေ
ဒီအပိုင်းမှာပဲတရားမဝင်မြန်မာတွေအစုလိုက်အပြုံလိုက်ဇက်တိုက်ဖမ်းမိနေတာဟာလူတရားကျော်ရှိသွားပြီဖြစ်တယ်လို့နေ့စဉ်လဲနေရာပေါင်းစုံက10ခန်းလောက်ဖမ်းဆီးခံရပါတယ်။ထိုင်းမြန်မာနယ်စပ်မှာလက်နက်နဲ့ဆက်ဆက်ပစ္စည်းတွေဖမ်းမိပြီးတဲ့နောက်မှာတော့ထိုင်းအာဏာပိုင်တွေကလုံခြုံရေးကိုတိကျက်ထားပြီးစစ်ဆေးမှုတွေလည်းပိုလုံလာတာဖြစ်ပါတယ်ရှင်။